ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်မှာအရတားတေကြီးထိခိုက်မှုအတွက်တမရော်ကစုံစမ်းစစ်ဆေးရာမှာပွင့်လင်းမြင်သာမှုရှိဖို့ဒေသခံတွေကတိုက်တွန်းနေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်မိုးစော်ပါ။ကြောင်မဲမြို့နယ်မှာတမရော်နဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS ကြာပြီးခဲ့တဲ့လကုံပိုင်းကတိုက်ပွဲဖြစ်ပွားရာမှာပန်းချင်းကြီးရွာမှာရတားတဦးသေဆုံးပြီးနှစ်ဦးဒဏ်ရာရခဲ့တာဟာမြန်မာစစ်တပ်ရဲ့လက်ချက်လို့ဒေသခံတွေကစွပ်စွဲထားတာကိုတမရော်ကစုံစမ်းနေတာပါ။တိုက်ပွဲအတွင်းအရတားထိခိုက်သေးချေမှုရှိခဲ့ကြောင်းတမ်မရော်သတင်းမှန်ပြန်ကြားရေးအဖွဲ့ကအတည်ပြုပေမဲ့ဖြစ်စဉ်အတိအကျသိရအောင်တမ်မရော်အရာရှိကြီးတူဦးဆောင်တဲ့အဖွဲ့ကစုံစမ်းမှဖြစ်ကြောင်းလည်းသတင်းထုတ်ပြန်ခဲ့ပါတယ်။ဒါပေမဲ့လည်းဒီသတင်းပတ်ထဲမှာကြောင်မဲမျိုးအခြေစိုက်တက်တွင်းမှာစတင်ခဲ့တဲ့စုံစမ်းမှုအပေါ်မှာတော့ပွင့်လင်းမြင်သာမှုမရှိမှာကိုကြောင်မဲမျိုးနဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးဆိုင်ထွန်းညံအပါအဝင်ဒေသခံတွေကစိုးရိမ်နေကြပါတယ်။
လူတော်ကိုလည်းတယောက်ကပြောတယ်စစ်စင်းနေတဲ့လားတို့လည်းပေါဝင်ဘူးပေါ့လေသူတို့ကတော့ဘာလို့မှပေးမတွေ့ဘူးမောင်နေစစ်နေဆိုမောင်နေပဲလားပဲမီရမှာမလားနဲ့ဘာလို့လဲလူတော်ကိုလည်းကတော့တာမန်လောက်ပဲပေါ့ကျွန်တော်ကြားတာကဆရာဝန်တွေလူမျိုးရေးဖက်စစ်တွေစစ်တာဖြစ်စစ်တာပေါ့ဗျာဖြီးပြီးတော့စစ်တယ်သူတို့လိုချင်တဲ့ပုံစံထွက်လာအောင်စစ်တယ်ပေါ့နော်အဲ့လိုပုံစံမျိုးနည်းနည်းရှိတက်ရောက်နေတော့ပွင့်လင်းမြင်သာမှုရှိဖို့လိုတယ်ဒါပေမဲ့မနေရလားကျွန်တော်တက်မတော်ပြန်ကြားရေးရလဲပြောလေဒါကျွန်တော်တို့ရဲ့ဆက်ရလှုပ်ထုံးလုံးနည်းနဲ့ကျွန်တော်လှုပ်ပါတယ်ဆိုပေါ့အမှန်ကတော့ကိုလှုပ်ထုံးလုံးနည်းဆိုတာထက်ပြင်းမြင်တာဆိုတာနဲ့အမှုမှန်ပေါ်ပေါက်ဖို့ကဆိုပြီးတော့တဘာဝကျတာပေါ့နော
်အရတားတွေတည်ကြည်ထိခိုက်ခဲ့တဲ့ပြစ်ခတ်မှုအဖြစ်မှန်ပေါ်ပေါက်ရေးအတွက်အမျိုးသားလူ့ခွင့်ရေးကော်မရှင်ကိုလည်းလွှတ်တော်ကိုယ်စားလှယ်တွေကတိုင်ကြားထားတယ်လို့ထောင်နဲ့ချီတဲ့ဒေသခံတွေကလည်းမကြသေးခင်ကပဲတရားမျှတမှုရရှိရေးအတွက်တောင်းဆိုဆန္ဒပြခဲ့ကြပါတယ်စုံစမ်းစစ်ဆေးရေးအဖွဲ့ကအခင်းဖြစ်ပွားရာပန်းကျင်ကျေးရွာကိုတွားရောက်ခဲ့ရမှာ RCSS အဖွဲ့က14ရက်နေ့မှာ2ချိန်15ရက်နေ့မှာ3ချိန်ခြုံကိုတိုက်ခိုက်ခဲ့တယ်လို့ကျမ်းမော်သတင်းမှန်ပြန်ကြားရေးအဖွဲ့ကသတင်းထုတ်ပြန်ခဲ့ပါတယ်RCSS ဘက်ကတော့14ရက်နေ့မှာကြိုတင်ညှိနှိုင်းတာမရှိဘဲတမရော့စစ်ကြောင်းဝင်ရောက်လာတာကြောင့်ပြစ်ခတ်တာရှိခဲ့ကြောင်းနဲ့15ရက်နေ့မှာတိုက်ပွဲဖြစ်ပွားတာမရှိဘူးလို့သတင်းမီဒီယာတွေကိုဖြေဆိုထားပါတယ်။လောလောဆယ်မှာတော့ပန်းကျင်ကျေးရွာသားတွေဟာတိုက်ပွဲဖြစ်ပွားမှာစိုးရိမ်ပြီးတင်းရှောင်နေကြပါတယ်။ပန်းကျင်ရွာသားတွေကိုကူညီဆောင်ရွက်ပေးနေတဲ့နန်းခုံပရာဟိတအဖွဲ့ဥက္ကဋ္ဌဆိုင်ကူကစုံစမ်းစစ်ဆေးရေးအဖွဲ့ကပွင့်လင်းမြင်သာမှုရှိရင်ရွာသားတွေကပူပေါင်းပါဝင်လာမှာဖြစ်တယ်လို့ပြောပါတယ်
။တကယ်လို့ဒါတို့ကအစီအမံပြည်သူလူထုကိုချပြနိုင်ချေဒီပြဿနာဖြစ်တဲ့ဒီရွာဥဆောင်တဲ့3ယောက်ရဲ့အဲတာယာရတဲ့ဒီ3ယောက်ရဲ့အားလုံးတို့ကဖတ်လာခဲ့ပါမှာ။အဲ့တော့ဒီဟာဘတရားဥထေလို့အခုခဏလေးရှောင်လိုက်တဲ့သဘောပါ။ဒါတကယ်လို့ဒါပွင့်လင်းမြင်သာမှုရှိရင်တော့လုံးဝပြန်ထွက်လာမှာပါဒါတွေ
။ကြောင်မဲမြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးဆိုင်ထွန်းညံကလည်းစုံစမ်းစစ်ဆေးမှုမှာလိုအပ်ရင်တပ်တွေတွေကိုထွက်ဆိုဖို့တိုက်တွန်းထားပေမဲ့လွတ်လပ်တဲ့စစ်ဆေးမှုဖြစ်ဖို့လိုအပ်ကြောင်းပြောပါတယ်
။စုံစမ်းမြင်းမြန်းချင်တယ်ဆိုလို့ရှိရင်ကျွန်တော်တို့အဲ့ဒီစာထွက်တဲ့တပ်တွေအားလုံးကိုကျွန်တော်ခေါ်လို့ရတယ်။လိုတွေ့ကျင်တဲ့နေရာခေါ်လို့ရတယ်။ဒါမဲ့လူတော်ကိုယ်စားလှယ်ရှေ့ကိုဆစ်ဆင်းတယ်ဆိုရင်တို့ကလာမယ်တို့ပြောတယ်ကျွန်တော်တို့ဒီတိုင်းခေါ်ရတယောက်ဆက်ဆစ်တို့တို့မလာဘူးအတားတားတို့တောင်းဆိုချက်အဲကိုယ်စားလှယ်လည်းဒါပဲဆရာဆစ်ဆင်းတယ်ဆိုရင်ကျွန်တော်တို့နားထောင်ခွင့်ပြုပါဒါမှမဟုတ်တို့ကမိုးဆိုတော့ဆိုလိုရင်းကကိုဗျာအဲ့လိုဆိုတော့ဆစ်ဆရာကိုမလိုတော့လေတို့ဆစ်ဆင်းတယ်လို့ဆစ်တို့ထွက်ချင်တယ်လို့အဖြစ်ထွက်လာမှာလေ
လောလောဆယ်မှာတော့ဒေတာတွင်းမှာတမ်ဘရော့စစ်ကြောင်းတွေရောက်ရှိနေပြီး RCSS တပ်ဖွဲ့နဲ့စီးရဲတင်းမာမှုတွေရှိနေတာကြောင့်ကျေးရွာ6ရွာလောက်ကဒေတာကန်300လောက်ဟာခြားကျေးရွာကဘုံကြီးကြောင်းတွေမှာခိုးလုံနေရကြောင်းဆိုင်းကူကအခုလိုဆက်ပြောပါတယ
်ဘုံကြီးကြောင်းက4ရွာရှိရပြပန်တော့ရဲ့နှံ့ပြရဲ့နှံ့မခင်ရဲ့အဲဟောနော်အဲ့နှံ့ပါတယ်အာ4နေတော့ရှိနေကြတယ်ဒီအားလုံးပေါင်းစူပေါင်းလိုက်တုံးရဝင်ကျင်တော့ရှိနေတယ
်ပြီးခဲ့တဲ့လကုံပိုင်းတိုက်ပွဲဖြစ်ပွားစဉ်ကလည်းဒေသခံရွာသူရွာသား900လောက်တိမ်းရှောင်ခဲ့ရပါတယ်ကျွန်တော်မိုးစော်ရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်